တင်းရဲဆိုင်ကကောက်ဆက်ပစားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွက်ရောက်ခဲ့ကြတဲ့အမေရိကန်ပြည်သူနယူးယောက်ပြည်နယ်လွှတ်တော်ကအထက်လွှတ်တော်မှလူဝဲစီပါဗေဒာနဲ့စီပါဗေဒာကရိုဟင်ဂျာတွေဌာနပြန်နိုင်ရေးအတွက်မြန်မာပေါ်ဖိအားပေးရေးအမေရိကန်လွှတ်တော်အမတ်တွေကိုတိုက်တွန်းသွားမယ်လို့ပြောတဲ့အကြောင်းဘင်းဟာရစ် DSS သတင်းကိုကိုကာပီ Daily Star ကဖော်ပြပါတယ်။နယူးယောက်ပြည်နယ်လွှတ်တော်အထက်လွှတ်တော်အမတ်လူဝဲစီပါဗေဒာဦးဆောင်တဲ့ပြည်နယ်လွှတ်တော်ရဲ့အထက်လွှတ်တော်မှ၅ဦးပါအဖွဲ့ကအော်တိုပါလာ20ရင်းနေကနေ26ရင်းနေအထိသတင်းတပတ်ကြာဘင်္ဂလားဒေ့ရှ်ရဲ့တုတ်တံမှုတွေကိုတွားရောက်လေ့လာကြတာလို့လည်းသတင်းမှာဖော်ပြပါတယ်။ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးရေရှည်တည်တဲ့နဲ့ဖြစ်ရှင်းချက်တခုရှာဖွေရင်းမြန်မာပေါ်မှာကမ္ဘာနိုင်ငံကြီးတွေအထူးသဖြင့်ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံတွေကဖိအားပေးကြဖို့လိုတယ်လို့လည်းနယူးယောက်ပြည်နယ်အမတ်လူးဝစ်ကသုံးသပ်ကြားသတင်းကဖော်ပြပါတယ်။ရိုဟင်ဂျာသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရအနေနဲ့တော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာဝေဖန်ခံရတာဖြစ်ပါတယ်။ဒုက္ခသည်တွေထာနေပြန်ရေးအတွက်မြန်မာအစိုးရဘက်ကဂရုပြုဆောင်ရွက်နေပေမယ့်လို့လည်းအခုချိန်ထိမအောင်မြင်သေးသလိုလက်တလောအခြေအနေအရရခိုင်ပြည်နယ်တွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒုက္ခသည်တွေထာနေပြန်ရေးကမရေမရအခြေအနေနဲ့ဆက်ပြီးရှိနေပါတယ်။